ကုဒီတနင်္လာနေ့လုံးကဥရောပသုံးနိုင်ငံခီးစဉ်စတင်ထွက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆွကြည်ဟာဒီကနေ့မှာတော့ဘယ်ဂျီယံနိုင်ငံဘရာဇီးလျမျိုးကိုဆက်ရောက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြည်ပြင်းပြောင်းလဲရေးတွေလှုပ်ဆောင်ပြီးတော့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အကူအညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့နှလုံးချက်တွေလည်းရှိနေပါတယ်။ဒေါက်တာဆွကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဗြိတိန်မှာ20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာတန်တမာဟောင်းတူရဲ့36နဲ့ပတ်သက်ပြီးတော့မဆုမွားမတင်ပြပေးမှာပါ
။ဟုတ်ပါတယ်။ဘရာဇီးအီတလီနဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာတော့ EU ဥရောပသမဂ္ဂဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့လူခွေးရေးအခြေအနေတွေအထူးသဖြင့်ကတော့နိုင်ငံတကာကမေးခွန်းထုတ်နေတဲ့ရခိုင်ပြည်နယ်တွင်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့မြန်မာတန်တမာဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်ပါတယ
်။ဒေါက်တာဆန်းစုကြည်ခင်ဗျနေနေရတယ်တမတာမအကျိုးရှိပါတယ်သူလာတဲ့ကိစ္စတွေကဒီ EU ကဂျန်နဘောပြဿနာလုပ်တဲ့ကိစ္စတွေရှိတယ်ရခိုင်ပြဿနာတွေနဲ့အဲ့ဒါတွေကိုသူကလည်းအနိကဖြေရှင်းပြလို့ရတယ်ဥရောပဟာတွေကလည်းဒါတွေကိုသဘောပေါက်ပြီးတော့ဗမာပြည်ကိုကူညီမဲ့အလားအလာတွေကအများကြီးရှိပါတယ်အဓိကတော့ပညာရေးကျန်းမာရေးအဆုံးပြုရေးပေါ့ကျွန်တော်တန်တမာစက်တ26ရက်တော်တွေမှာကျွန်တော်မှတ်မိတော့ဆိုလို့ရှိရင်အင်္ဂလန်တို့ဒီအနောက်နိုင်ငံတွေကို head of state ပေါ့သူတမလာကြီးတို့ပါလို့တကယ်နိုင်ငံတော်အကြီးအကဲလာတဲ့ထုံးစံမတွေ့ဘူးအဲ့ဒါကို1962ခုနှစ်နောက်ပိုင်းကတည်းကပိတ်ပင်ထားတာကျွန်တော်ကအဲ့ဒီနိုင်ငံတော်အကြီးအကဲတွေလာနိုင်အောင်ဒေါက်တာသူကြည်နေနေရတယ်ဒီဖက်မှာသို့တော်တိုက်တွန်းပေးရလို့ရှိရင်နိုင်ငံတော်အကြီးအကဲတယောက်လာချင်အောင်ပို့ပြီးတော့တိုင်းပြည်အတွက်ရလူမျိုးအတွက်ရကျွန်တော်ဂုဏ်သိက္ခာရှိတယ်ဒီဖက်ကနိုင်ငံတော်အကြီးအကဲတွေလည်းပမာပြည်ကိုဖိတ်နိုင်အောင်ဆောပြီးရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်မြင်တယ်လေ
ဒါ့အပြင် NLD အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တမ်းရုံးတွေပြန်လည်ဖွင့်လှစ်နိုင်တာလို့တိုင်းရင်းတမန်ရေးဆက်ဆံမှုတွေပို့ပြီးခိုင်မာအားကောင်းလာနိုင်တယ်လို့သူဆက်ပြီးတော့သွားမယ်နိုင်ငံလေးဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့စစ်ရေးနည်းပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အထူးဆွေးနွေးနိုင်မယ်လို့လည်းသူကသုံးသပ်ပါတယ
်။အီတလီကလည်းဒီဥရောပနိုင်ငံတွေနဲ့အတူတူပါပဲလေ။အီတလီကလည်းဒီ EU ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီမှာရှိတဲ့ပုံရမင်းရာသာတော်အောင်သားစုကြည်ကိုလက်ခံတွဲဆောင်နေဆိုတော့အီတလီမှာလည်းဒေါက်တာဆန်းစုကြည်ကိုဒီဒီမိုကရေစီကိုထောက်ခံတဲ့အပိုင်းဝင်တွေကအများကြီးအီတလီနဲ့ဗမာပြည်နဲ့ဆက်ဆံရေးကလည်းအမတန်ကောင်းမွန်တဲ့ရှိနေရှိပါလေ။ဒါကပို့ပြီးတော့လည်းအီတလီနဲ့ဗမာပြည်နဲ့ဒီစီးပွားရေးတွေဥရောပတိုင်းမှာဆိုလို့ရှိရင်အီတလီတို့ဂျာမနီတို့ဟာလာတခြားဥတာတွေကပညာရေးနဲ့ပတ်သက်လို့ရှိရင်စိတ်ပါပညာနဲ့ပတ်သက်လို့ရှိရင်ဒီဆောက်လုပ်ရေးနဲ့ပတ်သက်လို့ရှိရင်သူတို့ကအခြေအနေကောင်းတဲ့အခြေအနေရှိတယ်။ဗမာပြည်အတွက်ကပံ့ပိုးပေးနိုင်တဲ့အခြေအနေရှိတယ်လို့တော့ကျွန်တော်မြင်တယ်လေ။အင်္ဂလာခီးစဉ်ကတော့အင်္ဂလာအလားအလာကောင်းပါလေ။ဒါကြောင့်ဒီဟိုပါလီမန်ကရောဝန်ကြီးချုပ်တွေကရောအကုန်လုံးကတောင်းဆန်းသူကြီးကို very welcome ဆိုတော့တောင်းဆန်းသူကြီးနေတဲ့ကတောင်းဆန်းသူကြီးပြောနိုင်လို့ရှိရင်တော့ဒီပညာတော်သင်တွေကိုအင်္ဂလန်နေနဲ့ကအများကြီးပေးနိုင်တယ်
။ဥရောပနိုင်ငံကခေါင်းဆောင်တွေဟာတောင်းဆန်းသူကြီးရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေအပေါ်ဒီဇိုင်းမမတ်ထောက်ခံခဲ့သူတွေဖြစ်တာကြောင့်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြည်ပြည်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့မျှော်လင့်ကြောင်းလန်ဒန်မြို့ကမြန်မာတပ်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်တာပါ
ဒီဥရောပအဖွဲ့တွေကဥရောပသမဂ္ဂကအစအင်္ဂလိပ်ဘာဝင်အကုန်လုံးနိုင်ငံတွေကဒေါက်တာဆုကြည်ကိုစားရရပဲလူလူလောလောနဲ့သူတို့ကလက်ခံပံ့ပိုးနေတယ်သူကောင်းဆောင်တရားဝင်နေကဘာကောင်းဆောင်တော်နဲ့အသိမှတ်ပြုထားတာဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကကိုဒီဘက်ကိုလာနိုင်တယ်သွားနိုင်တယ်ဆိုတော့ဥစ္စာဒါဒီမိုကရေစီရဲ့အကျိုးအမြတ်တွေပဲလေဒီမိုကရေစီမရှိတဲ့ရှင်တော့ဆိုလို့ရှိရင်သပိတ်မောက်တာရှိတယ်စစ်ပါရုံးတွေတောင်းပိတ်ထားတာရှိတယ်စစ်ပါရုံးတွေကပိတ်ထားပြီးတော့ဘာမှလုံးလုံးကိုင်လို့မရဘူးစစ်ပါရုံးတွေပြန်ဖွင့်တယ်ဥရောပမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒါတော်တော်စုစုတက်လာတဲ့အကျိုးအမြတ်တွေလို့ကျွန်တော်မြင်တယ်လေဒါတော့အမှန်အကောင်းတဲ့အလားပါတွေပါ
မနေ့တနင်္ဂနွေနေ့တုန်းကစပြီးဥရောပသုံးနိုင်ငံခီးကိုစတင်ထွက်ခွာလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်ဂျီယံနိုင်ငံဘရာဇီးလ်မျိုးကိုဆက်ရောက်တာဖြစ်ပါတယ်သူရဲ့ခီးစဉ်တွင်မှာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့ဒေါက်တာဆန်းစုကြည်နဲ့အတူဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့အတာဝန်ရှိသူတွေလည်းဒီဥရောပခီးစဉ်တွင်မှာအတူလိုက်ပါသွားကြတာဖြစ်ပါတယ်ရှင်